ဥရောပတိုက်ကနာမည်ကြီးပော့ယဉ်ကျေးမှုအစီအစဉ်တစ်ခုဖြစ်တဲ့ Eurovision သချင်းပြိုင်ပွဲမှာယူကရိန်းနိုင်ငံကအဆိုတော်ဂျမားလာအနိုင်ရရှိသွားပါပြီ။အစဉ်လာအဖြစ်နိုင်ငံရေးသဘောပေါက်ဝင်တဲ့တင်ဆက်မှုတွေမရှိခဲ့ပေမဲ့ဒီတစ်ချိန်မှာတော့1944ခုနှစ်ကတာတာလူမျိုးတွေကိုခရမီးယားကျွန်းဆွယ်ဒေသကနေဆိုဗီယက်အစိုးရကမောင်းထုတ်လိုက်တဲ့အကြောင်းသချင်းဖွဲ့ဆိုခဲ့တဲ့ဂျမားလာအနိုင်ရလိုက်တာဟာနိုင်ငံရေးသဘောပေါက်ဝင်နေတယ်လို့ဆိုပါတယ်။အသက်33နှစ်အရွယ်အဆိုတော်ဂျမားလာဟာ2014ခုနှစ်ကရုရှားလိုတင်ပတ်ခြင်းခံခဲ့ရတဲ့ခရိုင်းမီးယားကျွန်းဆွယ်သူဖြစ်ပါတယ်။အဲ့ဒီတင်ပတ်မှုကြောင့်ရုရှားလိုလာတဲ့ခွဲထွေရေးသမားတွေနဲ့ယူကရိန်းအစိုးရတို့အကြတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။1944လို့အမည်ပေးထားတဲ့သူမရဲ့တခြင်းဟာသူ့ဆွေမျိုးတာတာတွေကိုရည်ညွှန်းထားတာဖြစ်ပေမဲ့အခုလက်ရှိပြည်ပခါကိုထင်ဟထားတဲ့သဘောတွေ့ရပါတယ်။ဒီပြိုင်ပွဲမှာဥရောပစလင်းနိုင်ငံအပါအဝင်ဩစတြေးလျနဲ့အစ္စရေးနိုင်ငံတို့ပါဝင်ရှင်ပြန်ကြတာပါ။ဆွီဒင်နိုင်ငံစတော့ဟ ோம் မြို့မှာကျင်းပခဲ့တဲ့၄နာရီကြာနောက်ဆုံးအဆင့်ရှင်ပြန်ပွဲကိုစနေနေ့ကရုပ်မြင့်တန်ကြားကနေတိုက်ရိုက်ထုတ်လွှင့်ပြီးဥရောပ၊တရုတ်၊ဩစတြေးလျ၊နယူးဇီလန်တို့မှထုတ်လွှင့်ပြသပြီးအမေရိကန်ပြည်ထောင်စုမှလည်းပထမဆုံးအကြိမ်တိုက်ရိုက်ကြီးရှုခွင့်ရခဲ့ကြပါတယ်။ Eurovision ပွဲတော်ရဲ့နာမည်ကျော်ဆုရှင်တွေထဲမှာတော့1984ခုနှစ်မှာဆွီဒင်နိုင်ငံကအဘအဖွဲ့1988ခုနှစ်မှာကနေဒါနိုင်ငံသူအဆိုတော်ဆလင်းဒီယွန်2003ခုနှစ်မှာရုရှားနိုင်ငံကအမျိုးသမီးအဆိုတော်ဇုံတွဲတာတူးတို့ပါဝင်ခဲ့ပူးပါတယ်